ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဆေးပိပက္ခတွေကိုဖြေရှင်းရမှာရခိုင်လက်နက်ကိုင်အဖွဲ့ AA အနေနဲ့ဆွေးနွေးအဖြေရှာဖို့လိုအပ်တဲ့အကြောင်းမြန်မာဆွေရကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒီရခိုင်တပ်မတော် AA ကတော့မြန်မာစစ်တပ်ကစစ်ဆင်ရေးတွေရက်ဆိုင်ဖို့လိုအပ်တဲ့အကြောင်းပြောဆိုခဲ့တာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းတောင်မမေခါကပြောပြပေးပါလိမ့်မယ်ရှင်။
ရခိုင်ပြည်နယ်မှာတိုက်ပွဲတွေရက်ဆိုင်နိုင်ဖို့ရခိုင်တပ်မတော် AA အနေနဲ့ဆွေးနွေးအဖြေရှာတင်တယ်လို့နေပြည်တော်မှာကျင်းပတဲ့တမရယုံသတင်းစာရှင်းလင်းပွဲမှာတမရယုံပြောခွင့်ရဦးစော်ထေးကတိုက်တွန်းသွားတာပ
ါဒီတိုက်ပွဲတွေတစ်ပွဲနှစ်ပွဲနဲ့ဟိုမပြီးပါဘူးဟိုပြက်လဲအနစ်ပြက်သွားဖို့လည်းခက်ပါတယ်အစိုးရဘက်ကရစူးစမ်းနေတာကဒီမြောက် AA ပါမြောက်ပိုင်းလေးဘက်နဲ့ဖိုင်လိုက်တွေ့စစ်ဖာရပြီးမယ်ပြီးရင်ကျွန်တော်တို့နိုင်ငံရေးခွင့်ရေးတွေရဖို့နိုင်ငံသွေးဝိုင်းအောင်ရဖို့ဒီလမ်းကြောင်းကိုပဲကျွန်တော်တို့ကတိုက်တွန်းနေတယ်အဓိကလူသားချက်ကပါလဲဆိုတိုင်းသားခွင့်ရေးပြည်내ခွင့်ရေးပေါ့နော်ဒါမျိုးတွေရဖို့အနိမစီမံချက်အဲ့ဒါဆိုရင်တော့ကျွန်တော်တို့နိုင်ငံရေးသွေးဝိုင်းအောင်လာပါစစ်ဖာရလုပ်ပါအဲ့တော့ဟိုဗက်ဆုံပေါ့နော်ဗက်ဆုံကအကျိုးဆိုးကျိုးတရားမှုတွေများတယ်များတော့ကျွန်တော်တို့ကတက်မတော်တကူတွေလည်းပြောဖို့ထဲ့ပေါ့နော်အေယိုလည်းပြောဖို့လိုတယ်အေယိုလည်းပြောဖို့လိုတယ်ဒီဒေသခံပြည်သူတွေရခိုင်တိုင်းသားတွေအတွက်ညှက်ွက်ပြီးတော့ကျွန်တော်တို့ငញ្ញိုင်းလမ်းပေါ့နော်ငញ្ញိုင်းလမ်းကိုဖြောက်ပါ
အေအေရခိုင်လက်နက်ကင်အဖွဲ့ပြောခွင့်ရခိုင်တုခါကတော့လက်နက်ကင်ပြိပခါရဲ့အဆုံးသတ်ဖို့တမရော်ဘက်ကစစ်စင်ရေးအရင်ဆက်ရက်ဖို့လိုတယ်လို့တုံ့ပြန်ပြောဆိုထားပါတယ
်။ဒီတိုက်ပွဲတွေရပ်တန့်ဖို့ဆိုရင်လို့ရှိရင်တော့အစ်စ်စင်ရေးတွေကိုအရင်ဆုံးရပ်တန့်ဖို့လိုတာပေါ့။ဤတော့ဒီဟိုဒီအစိုးရဘက်ကနေပြီးတော့သူတို့ဒီပြင်ညာထားတဲ့နော်အနစ်ကပ်ရှင်မုံရေးဆိုတဲ့အဲ့ဒီဥစ္စာကိုလည်းပြန်ပြီးတော့ရုပ်သိမ်းဖို့လို။ဟိုဒီဒါမှပဲကျွန်တော်တို့နှစ်ဖက်ကြားမှနေပြီးတော့နော်အော်ယုံကြည်မှုတည်ဆောက်ပြီးတော့မှဒါချိတ်တက်ပြီးတော့စကားပြောနိုင်တဲ့အနေအထားရှိတာပေါ့အခုသူတို့ပြောနေတဲ့ဒီဟုတ်တာပေါ့နော်ဒီညီငယ်ဟိုသူတို့လုံးနေတယ်လို့ပြောတဲ့ဥစ္စာမှလည်းပဲနော်အခုဒီ NRPC နဲ့ကျွန်တော်တို့ကြားမှာဒီ Black Dragon ကိစ္စနဲ့ညှိနေတဲ့ဥစ္စာမှလည်းပဲခဲခင်းကဗမာစစ်တပ်ကနေပြီးတော့ဒီကိုရခိုင်ပြည်နယ်ထဲမှာလုံးဝအခြေချခွင့်မပြုနိုင်ဘူးအလုံးဝနေပြီးတော့ဒါလက်မခံနိုင်ဘူးအတိမမပြုံးနိုင်ဘူးဆိုတဲ့ဥစ္စာမျိုးဟိုနှစ်ဖက်ဟိုဘလက်ဒရီကိစ္စကိုတောင်းဝင်လို့ပြောနေတဲ့အချိန်မျိုးမှာတစ်တာဘက်ကနေပြီးတော့အဲ့လိုမျိုးဟိုပြောလာတဲ့ဥစ္စာကတော့ဒါညီညာရေးကိုဥတည်တဲ့ဟိုလောက်ရမဟုတ်ဘူးဒီဗမာတစ်တာဘက်ကနေပြီးတော့သူတို့ရဲ့ mindset တွေကိုပြောင်းဖို့လိုတယ်လို့ကျွန်တော်ကအဲ့လိုပဲမြင်တယ
်ဇန်နဝါရီ၄ရက်နေ့လွတ်လပ်ရေးနေ့မှာရခိုင်ပြည်နယ်ကရဲကင်းအချို့ကို AA လက်နက်ကိုင်အဖွဲ့စီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မြမတပ်မတော်ကစစ်စင်ရေးတွေဆင်နေရမှာနှစ်ဖက်ထိခိုက်တိုက်ဆုံမှုတွေနဲ့အရက်သားထိခိုက်တိုက်ဆုံမှုတွေပါကြုံနေရတာပါဒါပေမဲ့လည်းတိုက်ပွဲတွေအကြအရက်သားတွေထိခိုက်တိုက်ဆုံမှုမှာမြမစစ်တပ်တစ်ခုတည်းကိုပဲအပြစ်ဖို့လို့မရကြောင်းမြမအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါသေးတယ
်အဲ့တော့ကျွန်တော်တို့နံပါတ်၁ကဥည်ဝင်းကြီးလုပ်တဲ့ခါမှာလည်းတပ်မတော်ရဲ့ဒီမြေစကန်းနေရှိတယ်ပြည်သူလူထုနဲ့ဆက်ဆံရမယ်ကျင့်ဝတ်တွေရှိတယ်ဟိုရန်သူနဲ့ဆက်ဆံရမယ်ဟိုရန်သူနဲ့ဆက်ဆံတဲ့ကဘယ်လိုပြုမှာဆိုရှိတယ်လို့ပဲအဲအဲ့လိုမျိုးအရသားနဲ့ဟိုအေအေနဲ့ပေါ့နော်ရောထင်းနေတဲ့နေမှာအနေထားမှာဘယ်လိုမျိုးလုပ်တင်လဲဆိုတဲ့ဟာတွေကသူတို့စီမှာအာရုံလေးတွေထုတ်ထားတဲ့အချိန်လှုပ်ဖို့ပဲလိုပါတယ်ဒီဆော့ဆော့ပြောကြားမှုတွေကတော့ကျွန်တော်တို့ဒီစစ်ပွဲတစ်ခုပေါ့နော်တိုက်ပွဲတွေဖြစ်လာပြီဆိုရင်နှစ်ဖက်လုံးမှာရှိပါတစ်ဖက်တော့မဟုတ်ဘူးပေါ့နော်
စခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ထောင်ထဲချင်တဲ့ဒေတာကန်တွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းစိုးရိမ်ကြောင်ပြောဆိုထားပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Amnesty International အဖွဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရရခိုင်လက်နက်ကိုင် AA နဲ့တိုက်ပွဲတွေဖြစ်ပွားတဲ့အတောအတွင်းမြန်မာစစ်တပ်ကစစ်ရာဇဝတ်မှုတွေကျူးလွန်နေကြောင်းဆွဆဲထားပြီးနိုင်ငံတကာစစ်ရာဇဝတ်မှုခုံရုံးကနေအရေးယူဖို့တိုက်တွန်းထားသလို AA လက်နက်ကိုင်တပ်ဖွဲ့ဘက်ကလည်းအရတားတွေကိုဖမ်းဆီးတာအပါအဝင်လူ့အခွင့်အရေးချိုးဖောက်မှုတွေရှိကြောင်းလည်းဖော်ပြထားပါတယ်ရှင်